အထွေထွေရွေးကောက်ပွဲကျင်းပတဲ့အခါမဲယုံမှုလက်ထောက်မဲယုံမှုအပါအဝင်မဲယုံဝန်ထမ်းအရေးအတွက်ဟာသတိင်းကြော်ခန့်လိုအပ်နေရာဖြစ်ပြီးလိုအပ်တဲ့မဲယုံဝန်ထမ်းအရေးအတွက်ကိုအခြေခံပညာအဆင့်ဆရာဆရာမတွေဟာတနိုင်ငံလုံးအတိုင်းအတာနဲ့အများဆုံးဖြည့်ဆည်းဆောင်ရွက်ပေးနေရဖြစ်ပါတယ်ပညာရေးဝန်ကြီးဌာနကလက်ရှိပညာသင်နှင့်ဖြစ်တဲ့2019-2020ပညာသင်နှင့်ကစလို့အခြေခံပညာကျောင်းတွေကိုမတ်လအထိတိုးမြှင့်ဖွင့်လှစ်လိုက်ပြီလို့2019 April လောက်ခရဲကကြေညာခဲ့ပြီးတော့ဆရာဆရာမတွေနဲ့ကျောင်းသားမိဘတွေကဒါဟာမဖြစ်တဲ့ကြောင်းဝေဖန်ကန့်ကွက်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လို့ပညာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတွေကမတ်လကုန်အထိကျောင်းတက်ရမယ်ဆိုတဲ့မူဝါဒကိုပြောင်းလဲမှာမဟုတ်ကြောင်းဒီလထဲမှာပြုလုပ်တဲ့ပညာရေးဝန်ကြီးဌာနရဲ့ဆွေးနွေးပွဲတွေမှာပြောခဲ့ပါတယ်။ဒီပြောဆိုချက်တွေကြောင့်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကလည်းမနေ့ကကြေညာချက်တစ်ဆောင်ထုတ်ပြန်ပြီးတုံ့ပြန်လာပါတယ်။အဲ့ဒီကြေညာချက်မှာမတ်လအထိကျောင်းတက်ရမယ်ဆိုတဲ့မူဝါဒကိုဆက်လက်အကောင့်ထဲဖော်မယ်ဆိုရင်ဆရာဆရာမတွေအနေနဲ့သူတို့မူလတာဝန်တွေနဲ့လုံးဝမသက်ဆိုင်တဲ့2020အထွေထွေရွေးကောက်ပွဲမဲယုံတာဝန်တွေကိုမကူညီမပူးပေါင်းပဲစန့်ကျင်သွားမယ်လို့ပြောလာပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမိုးအောင်ကအလုံးတားနေတဲ့ကြားကပညာရေးဝန်ကြီးဌာနအနေနဲ့အခုလိုဆက်လက်ဆောင်ရွက်တဲ့အတွက်အဖွဲ့ချုပ်ကဒီလိုကြေညာချက်ထုတ်ရတာလို့ဆိုပါတယ်
မဆောင်ရွက်လို့မရဘူး။ပေါ်လာနေတဲ့သူစမှတ်လိုက်တာပဲ။နောက်နေမကောင်းတဲ့သူစိတ်ဝင်စင်တဲ့သူကတွဲရင်တန်တဲ့လူတွေကအကုန်လုံးကစောင့်ရပါတယ်။အဲ့ဒါခါကြီးဆိုင်ရက်ဘက်ထဲမှာလည်းခေါ်တယ်။စောင့်ရလည်းခေါ်နည်းနည်းအဖြစ်နေတဲ့အခါမှာတန်လျာသွားမှမပြီးတဲ့အမှုတွေဖြစ်ပါတယ်ပေါ့နော်။ဟုတ်ပါဘူး။ဒါဆရာဆရာမတွေယုံကြည်လို့ခိုင်းတယ်ဆိုရင်ဆရာဆရာမတွေအောက်ခြေကစကားတွေကိုလည်းပဲလည်းလည်းယုံကြည်ဖြစ်ပါတယ်။သူနဲ့သူနဲ့အပြန်အလှန်ပေါ့နော်။အားလုံးတားနေတဲ့ကိစ္စကိုဆက်လုပ်တဲ့ကိစ္စမှာကျွန်တော်တို့ကလည်းပြန်ပြီးတော့သူတို့ကိုအပြတ်တရားသဘောပါပဲ
မက်စလာဟာရာသီဥတုအဖြစ်ပူအိုက်တယ်လို့တချို့ဒေတာတွေကကျောင်းတွေမှာရေးအခက်ခဲရှိကြောင်းဆရာဆရာမတွေအနေနဲ့လည်းသင်ရိုးသစ်တွေအတွက်သင်တန်းပြန်တက်ရတာတွေစာမေးပွဲဖြေရတာတွေရှိတဲ့အတွက်မအားလက်နိုင်ကြောင်းပြောပါတယ်ပညာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ2019-2020ပညာသင်နှစ်မှာ၄တန်းနဲ့၈တန်းစာမေးပွဲတွေကိုဖေဖော်ဝါရီလ24ရက်နေ့ကနေမက်စလာ3ရက်နေ့အထိစစ်ဆေးသွားမှာဖြစ်ကြောင်းတက္ကသိုလ်ဝန်နန်းစာမေးပွဲကိုမတ်လ17ရက်နေ့ကနေ20ရက်နေ့အတွင်းစစ်ဆေးမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ကျန်အန်တန်းတွေကိုတော့ကျောင်းတွင်းစစ်စာမေးပွဲအနေနဲ့မတ်လ23ရက်နေ့ကနေမတ်လ30ရက်နေ့အထိစစ်ဆေးသွားမယ်လို့သိရပါတယ်။ဒါကြောင့်၄တန်းနဲ့၈တန်းဟာစာမေးပွဲဖြည့်ပြီးမှကျောင်းပြန်တက်ရမယ်အခြေအနေတွေရှိနေပါတယ်ရန်ကုန်မြို့တောင်ကုန်မြို့နယ်မှာနေထိုင်နေတဲ့ကိုရန်နဲ့6တန်းចောင်းသား2ယောက်မိခင်ဒေါ်မြင့်တန်းကလည်းပညာရေးဝန်ကြီးဌာနရဲ့ပြောင်းလဲလိုက်တဲ့စတင်ကြားချိန်မူဝါဒအပြောင်းလဲကိုကန့်ကွက်တယ်လို့ပြောပါတယ
်။သူဝင်းကြီးပြောသလိုစိတ်ပေးထားတဲ့သဘောမျိုးပြောတာကကလေးငယ်တွေအတွက်မှန်တယ်။အမားတို့ကလေးတွေဒီကလေးတွေကနွေရာသီမှာမအေးဒီကိုကူညီနေစီရာဖြစ်ပြီးအတွက်အမားတို့အတွက်တော့အဆင်မပြေဘူး။ဈေးဆိုင်နေပါလေကူရောင်းရတယ်လေကလေးတွေက။ဒွေဖိုးတွေရှိမယ်ညီမလေး။သောဖိုးလေးရှိမယ်နော်အဝတ်စားဖိုးလေးတွေရှိမယ်ဒါလေးတွေကိုခလေးတွေကနွေရာသီမှာသူတို့နွေရာသီသုံးလာမှာအညာမှာအမားတို့အညာမှာနေခဲ့တော့ဆိုရင်ရှာရတယ်အဲအဲ့လိုငွေစုရတယ်ပေါ့နော်ခလေးတွေကဟိုပေါ့နော်တချို့ဆိုရင်နေစားအလုပ်ပြီးတော့ငွေစုရတဲ့ခလေးတွေရှိတယ်လေ
ပညာရေးဝန်ကြီးဌာနအနေနဲ့ဆရာဆရာမတွေမိဘတွေနဲ့ကျောင်းသူကျောင်းသားတွေရဲ့အခက်အခဲတွေကိုလစ်လျှို့ပြီးတော့အတင်းအဓမ္မစာသင်ကာလကိုတိုးမြှင့်လိုက်တာဟာဒီမိုကရေစီစနစ်ကိုစန့်ကျင်ရာရောက်တယ်လို့မတ်လကုန်အထိစာသင်ကာလတိုးမြှင့်လိုက်ခြင်းဟာလည်းကျောင်းသူကျောင်းသားတွေရဲ့ပညာအရေးအချင်းကိုထူးခြားစွာတိုးတက်မြန်မာလာစေမှာမဟုတ်ဘူးလို့ဆရာဆရာမများအဖွဲ့ချုပ်ကဆိုပါတယ်အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်က2019-2020ပညာသင်နှစ်မှာအခြေခံညာအတန်းတွေအနေနဲ့မတ်လကုန်အထိကျောင်းတက်ရမယ်ဆိုတဲ့မူဝါဒကိုကန့်ကွက်နေရတွေရှိပေမဲ့မူအရပြောင်းလဲလို့မရတာကြောင့်ဆက်လက်အကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်တယ်လို့အခုလ2ရက်နေ့ကပြည်မနာမြို့မှာပြုလုပ်တဲ့ပညာရေးဝန်ကြီးဌာနရဲ့ဆွေးနွေးပွဲအခမ်းအနားမှာပြောကြားခဲ့ပါတယ်ဥကိုလေးဝင်းကို RFA ကဖုန်းနဲ့ဒီနေ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းပိတ်ထားတဲ့အတွက်အဆက်အသွယ်မရခဲ့ပါဘူးရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့တွေကတော့ဆရာဆရာမတွေအနေနဲ့မဲယုံတာဝန်တွေကိုမထမ်းဆောင်တော့ဘူးဆိုရင်ရွေးကောက်ပွဲကော်မရှင်အနေနဲ့လုပ်ငန်းဆောင်ရွက်ရမှုပုံမှုများပြားပြီးအခက်အခဲတချို့ရှိလာနိုင်တယ်လို့ပြောပါတယ်ဒါပေမဲ့လို့ရွေးကောက်ပွဲမဲယုံဝန်ထမ်းတာဝန်တွေကိုနိုင်ငံဝန်ထမ်းတွေဆရာဆရာမတွေကိုပဲအသုံးပြုတာအထက်လူငယ်တွေတက္ကသိုလ်ကျောင်းသူကျောင်းသားတွေရဲရွာအတွင်းကတမတ်ကြသူတွေကိုထည့်သွင်းအသုံးပြုတာမျိုးဖြစ်တဲ့လို့ပြောကြပါတယ
်ဆင်လာရ2010နောက်တော့လည်းဆက်ဆံမတွေပဲသုံးခဲ့တော့အလွယ်တကူဆက်ဆံမတွေကိုသုံးလို့ရမယ်နောက်ပြီးတော့မှနိုင်ငံဝန်ထမ်းဖြစ်တဲ့အတွက်ကြောင့်မို့သူတို့ပို့ပြီးတော့ဒီလုံထုံးလုံးကြီးတွေရပို့ပြီးတော့မှညွှန်ကြားလို့ရတဲ့သဘောမျိုးစ င်းစားဖို့ရပါတယ်ဒါကြောင့်မို့သူအလိုလိုတာဘာရေးရှိမှာတော့အဲ့ဒါကြီးကမကောင်းဘူးနိုင်ငံတကာမှာလည်းအဲ့ဒီသားမှရှိတဲ့မဲဆန္ဒရှင်တွေပါဝင်ပြီးတော့ဆောင်ရွက်ကြတာဒါမှလည်းပြည်သူလူထုကပိုနားလည်မှာ
ဒါကတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ Face အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆိုင်းရန်ကျော်စွာမြင့်ပြောသွားတာပါဆရာဆရာမများအဖွဲ့ချုပ်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကို RFA ကဒီနေ့ဖုန်းနဲ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူးပြည်တက္ကသိုလ်တာဝန်ခံပေါမောက်ခချုပ်ဒေါက်တာအောင်အောင်မင်းကတော့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကရွေးကောက်ပွဲမှာကုညီဆောင်ရွက်မှာမဟုတ်တော့ကြောင်းထုတ်ပြန်ချက်ဟာအဖွဲ့ချုပ်ရဲ့ထုတ်ပြန်ချက်သာဖြစ်ပြီးဆရာဆရာမအားလုံးရဲ့သဘောထားကဒီလိုမဖြစ်နိုင်ဘူးလို့သုံးသပ်ပါတယ
်ကျွန်တော်နားလည်ရတော့သူတို့အနည်းစုတဲ့စံတမ်းတွေပဲထုတ်လိုက်တယ်လို့ထင်တာပဲလေဘာလို့လဲဆိုတော့ကြေညာချက်ကချက်ချင်းထွက်တာဟုတ်တော့နောက်ပြီးတော့အခုမီဒီယာပေါ်မှာတွေ့နေရတာသူဆရာဆရာမတွေကတော့ဒီအောင်လက်မခံဘူးလို့ပြောနေတာရှိတယ်။သူတို့ကတော့ထမ်းဆောင်မှန်ပဲပေါ့။အဲ့လိုပြောနေတာရှိတော့နည်းနည်းတော့ကျွန်တော်တို့မဆိုင်ဘူးလို့ကျွန်တော်ထင်တာပေါ့လေ။ကျွန်တော်တယောက်တည်းအမြင်မှာ
ဒီနေ့မှလည်းအခြေခံနဲ့အစိမ့်ပညာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကော်မတီကစတင်ချိန်ကာလတိုးမြှင့်လိုက်တာနဲ့စာမေးပွဲကာလပြောင်းလဲလိုက်တာကိုအရင်နှစ်တွေအတိုင်းပြန်ထားဖို့နဲ့ပြင်ဆင်ပြောင်းလဲမှုမလုပ်ဘူးဆိုရင်ဖြစ်ပေါ်လာမယ့်အကျိုးဆက်တွေဟာပညာရေးဝန်ကြီးဌာနကသာဓာတ်ရိုက်တာဝန်ရှိမှာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောလာပါတယ်2020အထွေထွေရွေးကောက်ပွဲအတွက်ကောက်ယူထားတဲ့အခြေခံမဲစင်းတွေအရမဲပေးနိုင်သူဦးရေ38တန်းကျော်ရှိရတဲ့အတွက်2015အထွေထွေရွေးကောက်ပွဲကထက်လူဦးရေ3တန်းခန့်ပိုများလာမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်။မဲပေးနိုင်သူအရေအတွက်3တန်းခန့်တိုးလာတဲ့အတွက်မဲယုံအရေအတွက်တွေလည်းတိုးလာနိုင်တာကြောင့်မဲယုံဝန်ထမ်းအရေအတွက်လည်းပိုမိုလိုအပ်လာနိုင်ကြောင်းတင်ပြလိုက်ရပါတယ်ရှင်။ကျွန်မဝေမာထွန်းပါ